ဒုက္ခဒေရီကုန်းတက်ကရှိရှိပြန်လာနိုင်ရင်မြန်မာအစိုးရနဲ့စစ်တပ်ကလုံခြုံရေးအပြည့်အဝပေးစီစဉ်ပေးပြီးခိုင်မာတဲ့ဘဝအမှားခံချက်တွေနဲ့နေရာရင်းတွေမှာပြန်လည်နေရာချတာပေးမယ်ဆိုရင်နိုင်ငံတကာရဲ့စိုးရိမ်ချက်တွေနဲ့ဒုက္ခဒေရီရဲ့စိတ်ပူပင်မှုတွေကိုလျော့ပါစေမယ်လို့ဒုက္ခဒေရီဖက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးကျန်းမာရေးပညာရေးစတဲ့အခြေခံ ကျမ်းမာရေးပညာရေးစတဲ့အခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအာမခံမယ်ဆိုရင်ပြန်လာဖို့အသင့်ရှိတယ်လို့တော့ဆိုနေပါတယ်။ပြန်လာကြတော့မယ့်ဒုက္ခသည်တွေအရေးသုံးသက်ချက်တွေကိုမှတ်စုမောင်းကစူးစိမ်းတင်ပြထားပါတယ်ရှင်။
လာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းအနက်ကပထမဦးဆုံးအုပ်စုလိုက်အနေနဲ့ဒုက္ခသည်နှစ်ထောင်မြန်မာနိုင်ငံဘက်ကိုအတုလိုက်ပြန်လာဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတွေစီစဉ်ထားပါတယ်။ဒီဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်သူတို့တဦးချင်းစံနာနဲ့အညီဘင်္ဂလားလုံခြု
ေကစင်ညာချက်ထုတ်ပြန်လို့ဆိုတိုက်တွန်းထားပါတယ်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပြန်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ပူပန်နေကြပေမဲ့လို့ရင်းရှင်းပြဿနာကိုပြေလည်အောင်ဖြေရှင်းနိုင်မှုပထမဆုံးအတုံးပြန်လာတဲ့ဒုက္ခသည်တွေကိုပြန်လည်ခံတဲ့အစီအစဉ်တွေကိုအောင်မြင်အောင်ဆောင်ရွက်တင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလေ့လာသုံးသပ်နေသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ
်ဒီကနအုံးထောင်ကတော့ဆန်းပြီးတော့လက်ခံတယ်ဒီချို့ဒီ UN တို့ဘာလို့ ਆ လဲချို့ agency တွေတက်မှာမဟုတ်ဘူးလေနော်ဒါကြောင့်လဲဒီလိုမှဆန်းမလို့လို့ရှိရင်ဘယ်လိုဖြစ်မှာလဲဆိုတော့ဘယ်လိုပြောလို့မရဘူးဒီလိုပဲဆက်ပြီးတော့သွားရမှာလားဟိုမှာကျွန်တော်ဆိုရင်ဒုက္ခဒုက္ခတွေနေလေနော်ဘုရားဒီဆက်ကကဘာတောင်းတယ်လို့ဒါတွေအကုန်လုံးပြည့်စုံမှာပြန်လာမယ်ဆိုလို့ရှိရင်လဲကျော်ကိုကြာနေတယ်အကောင်းဆုံးလက်တွေ့ဆက်ဆက်စဉ်းစားမယ်ဆိုရင်ကနအုံးနှစ်ဆောင်ကိုတော့ဆန်းပြီးတော့လက်ခံတယ်နော်သူတို့အနေနဲ့ကလည်းငါဆိုးရဘက်ကလည်းဒီဥစ္စာကိုအောင်မြင်အောင်လုပ်လို့နေလို့တို့ရတော့မှာပဲဘယ်တော့ပဲပြည်ထဲမှာသဘောထားခွဲဆိုတော့ပြောမှချင်းယူဆာက break through တစ်ခုဖြစ်ဖို့အတွက်ငန်းစာပေါ်လာနေလို့မြင်ပါတယ
်အဓိကကတော့မြမအစိုးရဘက်ကနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုရောပါတော့အောင်နဲ့ဒုက္ခသည်တွေယုံကြည်စိတ်ချမှုရှိအောင်သူတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးအခြေခံလူခွင့်ရေးစတဲ့တောင်းဆိုချက်တွေကိုလက်တွေ့ကျလုံခြုံရေးအာမခံချက်ပေးပြီးစနစ်တကျအစီအစဉ်ပေးတဲ့လို့လည်းဒေါက်တာခေဇော်ဝင်းကအကြံပြုပါတယ
်။ဝင်းကြီးပြကသွားပြီးတော့လာမယ့်ဒုက္ခတွေကိုကြိုးစားကြည့်ပြီးတော့ဒီမင်းတို့ဒီမှာယာယီနေရာဖြတ်ထားပေးမယ်။နော်အာမခံချက်ကိုတခုတော့တပ်ပြီးရှိရှိနဲ့ပေးရလိမ့်မယ်။ကြိုတန်းနိုင်လို့လုပ်ပေးမယ်။အဲပြန်လာခဲ့ကြပါဆိုပြီးတော့ပေးရမှာလေ။ Fitness test ပေါ့တကယ်လုံးချင်းအဖြစ်ဒီစားဆိုင်တာပဲ။နည်းနည်းလေးစွန့်စားရဲတဲ့လူတွေပြန်လာကြပါလိမ့်ပေါ့ကွာ။အဲ့ဒီခါကျမှဒီဘက်ကနေပြီးတော့ကြံစည်မတည်ပဲနဲ့ရစ်ပတ်တဲ့ဆဲစကားလုံးကိုသုံးမယ်ကွာ။နော်ဒီပါလို့ရှင်တော့ပေါ်ပါပြီလားပါတော့နော်အရသာအစိုးရရောစစ်ဖက်ကရောနော်ဘလော့စီကစမှန်တယ်ဘလော့စီတပ်ပြီးရှိအပြေရှာရဲတဲ့ဆိုပြောတာတိုင်းကြီးလည်းပြောနေတာ
ဒုက္ခတွေတွေဘက်ကတော့စိုးရိမ်ချက်ကလုံခြုံရေးကိစ္စအပြင် MVC ကတ်ထုတ်ပေးမယ်ဆိုတဲ့အပေါ်မှာလည်းမကြေလည်ကြပါဘူးတချို့ကတော့သူတို့ကိုသူတို့နိုင်ငံသားဖြစ်ပြီးသားတယ်လို့ဆိုပြီးအဲ့ဒီအတွက် MVC ကတ်ကိုလက်ခံလိုက်ရင်နိုင်ငံသားအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်တာပါတစ်ဖက်မှာလည်းသူတို့စာဝတ်တည်ရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိပါတယ်ဒါကြောင့်လည်းဒုက္ခတွေတချို့ကတော့နေရက်ပြန်ဖို့အစဉ်သေးမဖြစ်သေးဘူးဆိုပြီးမပြန်လို့ကြပါဘူးပြန်ဖို့ပဲစီရင်နေမှာပါတဲ့ဒုက္ခတွေစေကနားလောက်စခန်းထဲကနေထွက်ပြေးသွားကြတယ်ဆိုပြီးရိုဟင်ဂျာခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုကိုးကားပြီးလဲရိုက်တာသတင်းဌာနကရေးသားပါတယ်ပြန်ပို့မဲ့စီးရင်ထဲမှာပါတဲ့ဒုက္ခသည်တွေရဲ့ဆန္ဒဘလို့ရှိတယ်ဆိုတော့ကိုတော့ VOA ကတရားမေးမြန်းဆက်သွယ်အတည်ပြုလို့မရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာဒီဘာလုခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်မောင်တော်ဒေသခံအောင်ဆရာတူဖြစ်တဲ့ဦးမောင်မောင်ကတော့သူတို့ရဲ့စိုးရိမ်မှုတွေကိုအခြေခံထားတဲ့တောင်းဆိုချက်တွေကိုလက်ရောပေးမယ်ဆိုရင်ပြန်ဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်ဒါကိုမြန်မာအရာရှိတွေလာတော့ကလည်းတင်ပြခဲ့ပြီးဖြစ်တယ်လို့အခုလိုပြောပါတယ
်အတိတ်ကတော့ကိုစင်နာကကျွန်တော်တို့မူလနိုင်ငံသားကွာကဘေးဝပြရမီမူလနိုင်ငံရမီကိုနေရာချပြရမီကျွန်တော်တို့ဆိုင်ခဲ့တဲ့ဟုတ်စာပစ္စည်းတွေကိုကျွန်တော်တို့တင်လေပိုင်ပိုင်ကွန်ပြရမီကျွန်တော်တို့သိပွားတဲ့ပညာတဲ့ဘာသာတဲ့အကုလုံးကိုကျွန်တော်တို့ပြရမီကျွန်တော်တို့ကတော့မြမဆူရဆရာတောင်းဆိုထားတဲ့အချက်အလက်တွေရှိတယ်လေအဲ့ဒီတောင်းဆိုချက်ကိုသူတို့မြမဆူရလာရောက်ပြီးမှသူတို့ကျွန်တော်နိုင်ငံတကာသုံးသနာစာပေးမယ်သူတို့ကျွန်တော်ကကိုလိုဆော့ဖ်ဆန်တင်ပါပဲလို့ကျွန်တော်လည်းမြို့ရောက်ချင်တယ်
ရခိုင်မြောက်ပိုင်းကနေပြီးတော့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လို့အဲ့ဒီလူတွေနေရာရေးပြန်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဆောင်ရွက်နေတာဖြစ်ပါတယ်။အခုသတင်းပတ်အပြင်မှာတော့တနည်းကိုဒုက္ခသည်150လောက်နဲ့ဆယ်ရက်ကျော်ကြာကာလအတွင်းစုစုပေါင်းဒုက္ခသည်1000ကိုပထမဦးဆုံးအတုံးဖြစ်တဲ့စတင်လက်ကတ်တော့မှာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့တနည်းကိုနေနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။